ရုရှားကိုလိုနီလက်အောက်ကနေတရုတ်နိုင်ငံအုပ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပြီးတဲ့နှစ်20ကြီးအထိမ်းအဖြစ်တရုတ်သမားရှင်ချင်းဖြင့်ဟောင်ကောင်ကိုတောရွှေချောက်ကြီးနဲ့ဒီကနေ့ပဲဆက်တင်လိုက်ပါတယ်။ကြီးစဉ်တွင်ဟောင်ကောင်ကျွန်းရဲ့ပထမဆုံးအမျိုးသမီးကောင်းဆောင်ဖြစ်ကရင်လမ်ကျန်းတက်ဆာချီဆိုမဲ့ခန္ဓာကိုလည်းတရုတ်သမားတက်ရောက်မှာပါ။ဟောင်ကောင်ကတော့လူငယ်ကိုတင်းကျပ်ထားပြီးသမားရဲ့ကြီးစဉ်မတန်ညီမှာပဲဒီမိုကရေစီလိုလားတဲ့ဆန္ဒပြသူတစုကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။အရင်တုန်းကလူမျိုးများပါဝင်စင်လို့လေရှိရတဲ့နှစ်ပတ်လည်ချစ်တဲ့ပွဲပါဝင်နောက်ထပ်ဆန္ဒပြရေးကျင်းပနိုင်ပါတယ်။ဒီဆွေကတော့တနင်္ဂနွေနေ့နှစ်မျိုးနဲ့အုပ်ချုပ်နေပြီးဟောင်ကောင်မှာလူမှုလက်ခွင့်နဲ့အုပ်ချုပ်ခွင့်တွေကိုအရင်အကန့်အသတ်နဲ့ပေးရထားပေမဲ့မကြာခင်ကတော့စောင်းထုတ်ဝေသူ၅ဦးကိုဖမ်းဆီးခဲ့တာမျိုးလို့ဖြစ်ဖြစ်တဲ့ကြောင့်အုပ်ချုပ်မှုပုံစံမှာထိခိုက်လာမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်။ဒါမှရှိချင်းချင်းကတော့တရုတ်နိုင်ငံအနေနဲ့အနာဂတ်ကိုမျှမှန်းလူရောင်းနဲ့တနင်္ဂနွေနေ့နှစ်မျိုးအုပ်ချုပ်မှုပုံစံမှာတည်ငြိမ်ဖြစ်ဖို့လိုအပ်တဲ့အကြောင်းဒီကနေ့လည်းပြောဆိုလိုက်ပါရစေ။ဟောင်ကောင်ကျွန်းမှာလူလတ်စွာအုပ်ချုပ်ခွင့်ရရင်တချို့အလို့ရှားသူတွေလူလားနေကြပေမဲ့ပြည်နယ်ငံကတည်ငြိမ်ချပုံမထိတ်ချုပ်လာနေတဲ့အတွက်ညွန်မှန်းထားလို့ဖြစ်လာဖို့မလွယ်ဘူးလို့လည်းအကြက်ကတ်တွေကယူဆနေကြပါရစေ။